ရခိုင်ပြည်နယ်မှာကျန်းမာရေးစောင့်ရှောက်မှုအကူအညီတွေပေးနေတဲ့ MSF ကလေစီမချဆရာဝန်များအဖွဲ့ဟာမွတ်စလင်တွေကိုအဓိကထားကူညီနေပြီးရခိုင်တိုင်းရင်းသားတွေကိုအကြမ်းဖက်သမားတွေအဖြစ်ပုံဖော်နေတာကြောင့်ဆိုပြီး MSF အဖွဲ့ရခိုင်ပြည်နယ်တွေကနေရှင်းရှင်းထွက်ခွာသွားပြီးဖို့ရာနေရှိတဲ့ဒေသခံတွေကစစ်တွေမြို့မှာရှိတဲ့ MSF ရုံးရှိမှာဒီကနေ့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဆန္ဒပြခေါင်းဆောင်မျိုးသမီးတူဖြစ်သူရခိုင်ပြည်နယ်မျိုးသမီးကွန်ရက်ဥက္ကဋ္ဌဒုံညိုအေးက MSF ခေါ်နေစီမချဆရာဝန်များအဖွဲ့ရခိုင်ပြည်နယ်မှာရှိနေတာဟာဒေသတွင်းတည်ငြိမ်အေးချမ်းမှုတွေပြပြလာနိုင်တာကြောင့်အခုလိုထွက်သွားပေးဖို့တောင်းဆိုရတာလို့ပြောပါတယ်
ကျမတို့ဒီရခိုင်ပြည်တန်းမှာသူတို့ချိနေခြင်းအပြင်ပေါ့နော်ကျမတို့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုကိုထိခိုက်လာနိုင်စရာအကြောင်းတွေတက်တာလေးတွေကျမတို့အများကြီးတွေ့နေရတာပေါ့နော်ဒါကြောင့်မို့သူတို့ချိမနေခြင်းအပြင်ကျမတို့တည်ငြိမ်အေးချမ်းမှုတွေပြန်ပြီးတော့အနယ်ထမ်းပြီးကျမတို့ဟိုရခိုင်ပြည်နယ်ကတက်တာဆုတ်တာပေါ့နော်အဲ့လိုအခြေအနေမျိုးတွေပုံမှန်နေထားတိုင်းဖြစ်လာနိုင်ဖို့အခြေအနေအများကြီးရှိတယ
် MSF ခေါ်နေစီမချဆရာဝန်များအဖွဲ့အနေနဲ့မောင်တော်မြွနဲ့ဒူရှီယာတန်းကြည်ရွာဖြစ်စင်မှာအချင်းဖက်တက်ခတ်ခံရမှုကြောင့်ဒဏ်ရာရလာတဲ့မွတ်စလင်20ကျော်ကိုဆေးကုသပေးခဲ့ရကြောင်းမောင်မမတ်သတင်းဖြန့်ဝေမှုတွေပြုလုပ်ခဲ့သလိုမွတ်စလင်တွေရဲ့အခွင့်အရေးတွေချိုးဖောက်ခံနေရကြောင်းနိုင်ငံတကာမီဒီယာတွေပေါ်ဝါဒပြန့်မှုတွေပြုလုပ်ခဲ့တာတွေဟာဒေသတွေမတည်ငြိမ်မှုတွေဖြစ်ပေါ်အောင်လှုံ့ဆော်ခဲ့တဲ့လုံရက်တွေဖြစ်တယ်လို့လဲဒွန်ညေအေးကပြောပါတယ်ဆန္ဒပြခေါင်းဆောင်တဦးဖြစ်သူစစ်တွေရခိုင်လူမှုကွန်ရက်ကကိုဆိုးနိုင်ကလည်းနိုင်ငံတကာလူမှုအဖွဲ့အစည်းတွေရဲ့မူနဲ့ကုညင်ပေးဖို့ဝင်ရောက်လာတာကိုလက်ခံပေးမယ်လက်တွေ့မှာတစ်ဖက်သက်ဆန်တဲ့ပြုမှုတွေနဲ့လုပ်ရက်တွေကိုလက်မခံနိုင်ဘူးလို့ပြောပါတယ
်ကျွန်တော်တို့ပြောချင်တာကတော့ INGO တွေဝင်လာတဲ့ရည်ရည်ချက်ကိုကျွန်တော်တို့လေးစားပါတယ်သူတို့မူကိုလည်းသဘောကျပါဒါပေမဲ့အဲ့ဒီမူကိုအကောင့်တွေပေါ်တယ်ကလူတွေခင်ဗျအဲ့ဒီလူတွေကစပွန်ဆာပေးတဲ့အဖွဲ့အစည်းတွေနိုင်ငံတွေရဲ့သဘောထားအတိုင်းလိုက်လုပ်ပြီးတော့ကိုယ်မူကိုကိုချိုးဖောက်ပြီးတော့ဒီဒေသဒီနိုင်ငံဒီလူမျိုးအတွက်ဝင်ဆက်ဖက်ပြီးတော့တစ်ဖက်သက်ဆောင်ပေးပြီးလောက်ကြတာတော့ကျွန်တော်တို့လုံးဝလက်မခံနိုင်ပါဘ
ူး MSF ကနေစီမချဆရာဝန်များအဖွဲ့အနေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့ရည်ရည်ချက်နဲ့ရခိုင်ပြည်နယ်တွေကိုဝင်ရောက်လာတာဖြစ်ပေမဲ့လက်တွေ့မှာကျန်းမာရေးစောင့်ရှောက်မှုတသက်မဟုတ်ပဲရိုဟင်ဂျာကိုတိုင်းရင်းသားအဖြစ်ပုံဖော်ကြိုးပမ်းမှုတွေရှိနေတယ်လို့လည်းသူကပြောပါတယ်ဒီကနေ့ဆန္ဒပြရမှာပါဝင်တဲ့စစ်တွေမျိုးကန်တူကတော့ရခိုင်ပြည်နယ်ထဲမှာဒုက္ခရောက်နေကြရတဲ့ဒေသခံရခိုင်တိုင်းရင်းသားတွေအများပြားရှိပေမဲ့ MSF အနေနဲ့မွတ်စလင်တွေဒုက္ခရောက်နေကြောင်းကိုသာအမြဲပြောဆိုလေးရှိတယ်လို့ဆိုပါတယ်
သူတို့ကမွတ်စလင်တွေအများကြီးဒုက္ခရောက်နေပါတယ်မွတ်စလင်တွေပဲဒုက္ခရောက်နေတယ်ကျွန်တော်တို့လူဖွဲ့စည်းကဒုက္ခရောက်နေသူတို့မမြင်ဘူးသူတို့ကဒီဒေသကိုဝင်လာလို့ရှိရင်ဒီဖက်ကိုလည်းလုပေးရမယ်ဟိုဘက်လုပေးရမယ်ဒါပဲဒီဒေသကိုလုပေးရသူတာဝန်ရလုပေးရဟိုဘက်ကိုကြတော့သူတို့မှလုကိုလုပေးရမယ်အနေဒါရှိတယ်လုပေးတဲ့ကြောင့်ဒီဖက်ကမွတ်စလင်ဖက်ကတရင်တွေကိုရယူပြီးတော့ကဘာကြီးကိုသူတို့ကမွတ်စလင်ပို့ပြီးဒုက္ခရောက်နေပါသူတို့ကျင်တာကျွန်တော်တွေ့ရတယ်ကျွန်တော်တို့ကဒုက္ခမရောက်သလိုပဲ
ဒီကနေ့ပြုတ်လို့တဲ့ MSF ခေါ်နေစီမချဆရာဝန်များအဖွဲ့ရခိုင်ပြည်နယ်ထဲကနေထွက်ခွာသွားပြီးဖို့ဆန္ဒပြပွဲကိုမနေ့ပြန်မှာလဲ MSF ရုံးရှိမှာဆက်လက်ပြုလုပ်သွားဖို့ရှိပြီး MSF အဖွဲ့ရခိုင်ပြည်နယ်ထဲကနေမထွက်ခွာသွားသည့်ဖြင့်တောင်းဆိုမှုတွေဆက်လက်ပြုလုပ်သွားမှာဖြစ်တယ်လို့လဲဆန္ဒပြခေါင်းဆောင်တွေကပြောပါတယ်။နေစီမချဆရာဝန်များအဖွဲ့ဟာရခိုင်ပြည်နယ်မှာလူမျိုးဘာသာမခွဲခြားပဲကျန်းမာရေးစောင့်ရှောက်မှုလိုအပ်ချက်အပေါ်မူတည်ပြီးအကူအညီပေးနေတာဖြစ်ကြောင်းပြောဆိုထားပါတယ်။ဒါ့အပြင်နေစီမချဆရာဝန်များအဖွဲ့ဟာနိုင်ငံပေါင်း60ကျော်လောက်မှာအလားတူကျန်းမာရေးစောင့်ရှောက်မှုတွေပေးနေတဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်လို့လည်းသိရပါတယ်။ MSF ခေါ်နေစီမချဆရာဝန်များအဖွဲ့ကိုရခိုင်ပြည်နယ်တွင်းကနေအမြန်ဆုံးထွက်ခွာသွားပြီးဖို့မကြသေးခင်ကစစ်တွေမြို့ဘာဝင်မောင်တော်ဘူးတိတော်မြောက်ဦးမင်းပြစတဲ့မြို့တွေမှာထောင်နဲ့ရှိတဲ့ဒေသခံတွေကဆန္ဒပြတောင်းဆိုခဲ့ကြပါတယ်ခင်ဗျာ